လက်ဘလူးနိုင်ငံမြောက်ပိုင်းထရီပိုလီမြို့ကိုဒီကနေ့မနက်အစောပိုင်းမှာပဲအစ်စရီကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့ဒီလက်ဘလူးလုံခြုံရေးသတင်းရင်းမြစ်တွေကပြောပါတယ်ဘေရူးမြို့တော်ကရက်ွက်တွေကိုဘုံကျဲပြီးလက်ဘလူးနိုင်ငံတောင်ပိုင်းကိုစစ်ဒီအစ်စရီကမြေပြင်တပ်ဖွဲ့တွေပိုမိုတိုးဝင်ထိုးစစ်ဆင်နေတဲ့တစ်ချိန်တည်းမှာပဲမြောက်ပိုင်းကိုလည်းတိုက်ခိုက်လာနေတာပါ Israel ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းမှာ Tripoli မြို့မှာရှိတဲ့ Palestine ဒုက္ခသည်စခန်းတစ်ခုထိမှန်ပြီးအဲ့ဒီမှာရှိတဲ့ Hamas အဖွဲ့အရာရှိတဦးနဲ့အတူသူ့ရဲ့ဇနီးနဲ့ကလေးနှစ်ယောက်သေဆုံးခဲ့တယ်လို့သတင်းရင်းမြစ်တချို့ကပြောဆိုတာကိုတော့ Reuters သတင်းကဖော်ပြပါတယ် Hamas နဲ့ဆက်ဆက်နေတဲ့သတင်းမီဒီယာတခုကလည်းဒီတိုက်ခိုက်မှုအတွင်းမှာ Hamas တပ်ဖွဲ့ခေါင်းဆောင်တဦးသေဆုံးခဲ့တယ်ဆိုတာကိုဖော်ပြပါတယ်ဆူနီမွတ်စလင်အများစုနေထိုင်တဲ့စိတ်ကမ်းမြို့ထရီပိုလီကိုလေကြောင်းကနေတိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့အစ္စရေးစစ်တပ်ကတော့ဘာမှထုတ်ပြန်ပြောတာမရှိသေးပါဘူး။အီရန်ကြောထောက်နောက်ခံပေးထားတဲ့လက်ဘနွန်အခြေစိုက်ဟက်စ်ဘူလာစစ်သွေးကြွအဖွဲ့ကိုချိန်မုံဖို့ပြီးခဲ့တဲ့သတင်းပတ်တွေကစပြီးတော့အစ္စရေးကလက်ဘနွန်ကိုအပြင်းထန်ထိုးစစ်ဆင်နေတာဖြစ်ပါတယ်။အခုလိုအခြေအနေတွေကြောင့်လုံခြုံရေးအန္တရာယ်စိုးရိမ်ရတဲ့အတွက်နိုင်ငံအတော်များများကတော့လက်ဘနွန်နိုင်ငံထဲမှာရှိနေကြတဲ့သူတို့ရဲ့တာဝန်ထမ်းတွေနဲ့နိုင်ငံသားတွေကိုအထူးလေရင်တွေနဲ့ပြန်လည်ကယ်ထုတ်နေကြပါရဲ့ရှင်။